ကမ္ဘာတဝှမ်းလုံးမှာကိုဗစ်ကပ်ရောဂါဘေးသင့်လာခဲ့တာအခုဆိုရင်တစ်နှစ်ဝန်းကျင်ရှိလာပါပြီ။ဒီတော့အတွင်းခရီးသွားလာမှုတွေကန့်သတ်တာစီးပွားရေးကျဆင်းလာခဲ့တာတွေကြောင့်ထိုင်းနိုင်ငံဘန်ကောက်မြို့ကခရီးသည်တွေနဲ့မပြတ်စီကားလေးရှိတဲ့အထင်ရှားဆုံးခေါဆန်လမ်းမှာလည်းပဲကိုဗစ် -19 ကပ်ဘေးရဲ့ကရက်ကမလွတ်နိုင်ခဲ့ပါဘူး။အသေးစားတက်ခိုခန်းတွေနဲ့လမ်းဘေးဆိုင်အားလုံးပိတ်ကုန်ကြသလိုစားတောက်ဆိုင်တန်းတွေနဲ့အရက်ဆိုင်တွေလည်းပိတ်ထားရတဲ့အကြောင်း AP သတင်းလွှာတစ်ပုဒ်ကိုပြောပြပေးချင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခေါဆန်လမ်းဟာပုံမှန်အဖြစ်နိုင်ငံသားခရီးသည်တွေနဲ့သာမကဒေသခံတွေနဲ့ပါနေညာမပြတ်ပြားပန်းခတ်သွားလာနေကြတဲ့နေရာတစ်ခုပါ။ထိုင်းနှစ်တစ်ကူအတားတကြာစကြတဲ့ဧပြီလ23ရက်နေ့တိုင်းဟာဆိုရင်လည်းအထူးကိုလူစီကားလေးရှိပါတယ်။တယောက်နဲ့တယောက်ရေသနက်တွေနဲ့ပက်ကြပေါဒါတွေတုတ်လိမ့်ကြဆိုတာဟာနှစ်ဟောင်းမှာတင်လာတဲ့အညစ်အကြေးတွေနှစ်သစ်မှာပါမသွားရအောင်စေကျော်တန့်စင်ပေးတယ်ဆိုတဲ့သင်္ကေတဖြစ်ပါတယ်။ဒါပေမဲ့လို့မနှစ်က2020တကြံပွဲကတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုအန်တီအေကြောင့်ကျင်းပခွင့်မရခဲ့ကြပါဘူး။အသက်50အရွယ်ယူတနာဟွမ်ထောင်ဟာဒီလမ်းပေါ်မှာသပင်အလှပြင်းနဲ့ဆိုင်ဖွင့်လာတာနှစ်ပေါင်း20ရှိပါပြီ။အခုတော့သူက January 9ရက်နေ့ကစလို့စိုင်ပြန်ဖွင့်လိုက်ပါပြီ
။ถนนเส้นนี้บอกเลยว่าถนนเส้นนี้ไม่เคยหลับหากินได้ทั้งกลางวันกลางคืน
ดีแล้วนิยอญ่าว่าหลุบร่อมาเป็ดป่าวลงไหนลูกก็นิยอญ่าว่าอเมยวินวีเผ่าในเนี่ยว่าနိုင်ငံชาติတွေလည်းအများကြီးလာကြပါတယ်ဒေသခံတွေလည်းလာကြတာပါပဲဒါပေမဲ့အခုကတ်ယောဂါကြာလာတော့တယောက်မှမရှိကြတော့နိုင်ငံခြားခီးသွားတွေတယောက်မှမရှိတော့သလိုပဲဒေသခံတွေတော့မှတယောက်စားနှစ်ယောက်စားပဲလာကြတော့
တကယ်လို့ဒီအခြေအနေတိုင်းသာဆက်ဖြစ်နေအောင်မယ်ဆိုရင်တော့သူတို့မိသားစုလည်းမြို့ကနေတောဘက်ကိုပြန်ပြောင်းရတော့မယ်လို့သူကဆက်ပြီးတော့ပြောပါတယ်။2021ခုနှစ်ဝင်လာပေမဲ့လည်းမျောလင်းချက်ကတော့ရေရေရာရာမရှိသေးပါဘူး။ထိုင်းနိုင်ငံမှာပြည်တွင်းမှာပဲကူးစက်မှုတွေလအတော်ကြာဖြစ်လာခဲ့ပြီးတဲ့နောက်ကူးစက်မှုအရှိန်ရုတ်တရက်မြင့်တက်လာတဲ့တန်ကိုအလူလဲခတ်နေခဲ့ကြရတာပါ။ယောဂပိုကူးစက်သူဒါဇင်နဲ့ချီပြီးတော့ရှိနေတဲ့ဘန်ကောက်မြို့အပြင်ဘက်ကတိုက်ခတ်မှနေထိုင်သူထိုင်းဒေသခံတွေကိုတင်းကျပ်တဲ့စီကံတွေနဲ့တိကျခွဲထားပါတယ်။ပိုကူးစက်ခံကြရတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုတော့ကာယယောဂအတွက်တည်ထံဖွင့်ထားတဲ့ယာယီစေယုံတွေစီပို့ပေးပါတယ်။ဒီလိုစေယုံမျိုးတွေကိုတော့ခရိုင်အတော်များများမှဖွင့်ပေးထားတာပါ။ကာယယောဂဘေးကကျော်လွှားနိုင်ဖို့မရေရာသေးတဲ့အချိန်မှာထိုင်းနိုင်ငံကတော့ကာကွယ်ဆေးထိုးနိုင်ဖို့ကြိုးစားနေပါတယ်။အော့စထရီးယားနဲ့ဩစတြေးလျကတို့ကထုတ်တဲ့ကာကွယ်ဆေးအမြောက်များထုတ်လုပ်ပေးတဲ့နေရာတစ်ခုဖြစ်ပေမဲ့အစိုးရအနေနဲ့ကတော့ထိုင်းပြည်သူတန်း80နီးပါးကိုထိုးပေးနိုင်မဲ့ကာကွယ်ဆေးအခုထိလုံလုံလောက်လောက်လုံမပေးနိုင်သေးပါဘူး။ Khaosan Business Association ရဲ့ဥက္ကဋ္ဌ Sangarayan Watanaku ကသူတို့ရဲ့ Khaosan လမ်းအရင်လိုပြန်စီကားလာဖို့အချိန်အကြာကြီးလိုအောင်လို့ခန့်မှန်းပါတယ်။ကာယောဂါဘေးမတိုင်ခင်တုန်းကဆိုရင်ထိုင်းနိုင်ငံကိုနှစ်စဉ်လာကြတဲ့နိုင်ငံခြားခရီးသည်ပေါင်းတန်း40စီကနေရတဲ့ဝင်ငွေဟာတိုင်းပြည်စီးပွားရေးရဲ့ဆယ်ပုံတစ်ပုံရှိပြီးအလုတ်ကိုင်အများပြားကိုလည်းဖန်တီးပေးနိုင်တာပ
ါ That we can ever hit is about almost
ဒီနေ့2021မှာတော့နိုင်ငံခြားသားဧည့်သည်10,000လောက်ရောက်လာမယ်ဆိုရင်ကံကောင်းလာပြီလို့ထင်ပါတယ်ဒီတော့ကမ္ဘာလှည့်ခရီးသွားလုပ်ငန်းပြန်ပြီးအရင်လိုလဲပတ်နိုင်ဖို့ကတော့ကျွန်တော်တို့အနေနဲ့အနည်းဆုံးတော့နှစ်နှစ်ကျော်လောက်ဆောင်ရပါလိမ့်မယ်
အခုလိုစီးပွားရေးကျတဲလာတဲ့ကြားကပဲထိုင်းနိုင်ငံကတော့ပုံမှန်ဖြစ်လာတဲ့ဘဝတည်ပုံစံနဲ့ကန့်သက်စီကံတွေနဲ့လိုက်လျောညီထွေနေနိုင်ကြပါတယ်။ဒါပေမဲ့လည်းအစိုးရအနေနဲ့အခုထပ်ပိုးပြီးတော့ကောက်အောင်စီးပွားရေးနလန်ထူမဲ့စီမံကိန်းတွေလုပ်ပေးတင်ကြောင်းပြောသူတွေလည်းရှိပါတယ်။ Virat Ali ကသာမာဆက်တက္ကသိုလ်ကနိုင်ငံရေးသိပ္ပံကတိကတယောက်ပါ
I would say people responded to it very well as best as they could.
ဆိုရဘကတုံ့ပြန်မှုတွေကနေကွေနောက်ကျလွန်းတယ်တုံ့ပြန်မှုပမာဏလည်းအရန်နေတယ်။ရန်ကုန်နောက်ကျပါတယ်။ဒီနေ့အတွင်းအစိုးရအနေနဲ့ကိုဗစ်ကပ်ရောဂါဘေးရဲ့တက်ရောက်မှုတွေအပေါ်မှာအရင်ကထက်ပိုပြီးထိထိရောက်ရောက်တုံ့ပြန်ဆောင်ရွက်လာတာကိုမြင်မြင်ပါတယ်
။ထိုင်းအစိုးရဟာကန့်သက်တားမြစ်ချက်အစ်စ်တွေကိုထပ်မံပြတ်ထန်းထားပေမဲ့တနိုင်ငံလုံးကိုလုံးဝတားမြစ်ပိတ်ဆို့ထားတာမျိုးကိုတော့ရပ်လိုက်ပါပြီ။ဒါပေမဲ့ဒီအကျိုးဆက်တန်းကိုတော့ခံစားကြရပြီးဖြစ်ပါတယ်။2020ခုနှစ်အတွင်းထိုင်းနိုင်ငံရဲ့စီးပွားရေးဟာ6.6% ရာခိုင်နှုန်းကျုံသွားတဲ့အကြောင်း The Bank of Thailand ကခန့်မှန်းပါတယ်။ကာယောဂါမကြခင်တုန်းကစီးပွားရေးအခြေအနေကိုပြန်ရောက်ဖို့ဆိုတာကတော့2022နှစ်ကုန်ပိုင်းလောက်မှသာဖြစ်နိုင်လိမ့်မယ်လို့လည်းစီးပွားရေးပညာရှင်တွေကခန့်မှန်းထားကြပါတယ်ရှင်။ကျွန်မခွာညိုပါ